American ဒုတိယသမ္မတရုံးကဝန်ထမ်းတဦးဟာကိုရိုနာဗိုင်းရပ်စ်ကူးစက်နေကြောင်းတွေ့ရှိခဲ့ရတဲ့အတွက်သူနဲ့သူ့ဇနီးတို့နှစ်ဦးကိုဗိုင်းရပ်စ်ပိုးကူးစက်မှုရှိမရှိစမ်းသပ်ဆစ်ဆေးသွားမယ်လို့စနေနေ့ကအဖြစ်တော်မှာပြောလို့တဲ့သတင်းစာရှင်းလင်းပွဲမှာဒုတိယသမ္မတ Mike Pence ကပြောကြားလိုက်ပါတယ
် And all the White House doctor has indicated that he has no reason to believe that I was exposed and no need to be tested
ကျွန်တော်အနေနဲ့ဗိုင်းရပ်စ်ပိုးကူးစက်ခံရနိုင်ခြင်းမရှိတာကြောင့်စမ်းသပ်စရာမလိုပါဘူးလို့အင်ဖီရောကဆရာဝန်ကပြောပေမဲ့လည်းဒုတိယသမ္မတတူဖြစ်နေတာနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအဖွဲ့ခေါင်းဆောင်ဖြစ်တာဝန်ယူထားတဲ့သူဖြစ်တာကြောင့်ကျွန်တော်နဲ့ကျွန်တော်ဇနီးတို့နှစ်ဦးစလုံးဒီကနေ့ညနေစောင်းမှာယောဂပိုးကူးစက်ခြင်းရှိမရှိစမ်းသပ်ခံကြပါမယ်လို့မိုက်ပန့်စ်ကပြောသွားတာပါအခုယောဂဘုကူးဆက်နေတယ်ဆိုတော့ဒုတိယသမ္မတရုံးကဝန်ထမ်းဟာဒီနေ့နေ့ကဆက်လို့အင်ဖီရောကိုမလာတော့ကြောင်းသမ္မတဒေါ်နယ်ထရမ့်နဲ့သူတို့နှုတ်ဆလုံးဟာအဲ့ဒီလူနဲ့နိနိကကထိတွေ့ဆက်ဆံခဲ့ခြင်းမရှိကြောင်းလည်းဒုတိယသမ္မတပန့်စ်ကပြောပါတယ်စနေနေ့ညပိုင်းအထိအမေရိကန်ပြည်ထောင်စုမှာ COVID-19 ကြောင့်သေဆုံးသူ285ယောက်နဲ့ယောဂဘုကူးဆက်နေသူ14000ကျော်ရှိနေပြီဖြစ်ပါတယ်တစ်ကမ္ဘာလုံးအတိုင်းအတာနဲ့တော့သေဆုံးသူ13000နီးပါးရှိနေပြီကူးဆက်နေသူအရေအတွက်ကတော့3000ကျော်သွားပြီဖြစ်ပါတယ်ခင်ဗျ